ကျေးဇူးတော်ရှင်ဆရာတော်ရှင်တမရတိဖျာယနေ့ညနာသနာတော်နှစ်2566နှစ်ကောဇာတက္ကရာ384ခုနှစ်တပေါင်းလဆန်း10ရက်2023ခုနှစ်ဖေဖော်ဝါရီလ28ရက်အင်္ဂါနေ့ညဓမ္မဒါနကုသိုလ်ရှင်များပြကြသော28ရက်2လ2022ရက်နေ့တွင်ကွယ်လွန်သွားသောဖခင်ကြီးဦးညွန့်မောင်နှင့်10ရက်8လ2021ရက်နေ့တွင်ကွယ်လွန်သွားသောမိခင်ကြီးတော်မြတ်စံတို့အားယေစုကြီးကျင့်ရသူသားသမီးမြေများကောင်းမှုမူဆယ်မျိုးကြော်ကိုပိုင်အထက်တန်းကြောင့်မိသားစုမှသုံးလပိုင်းမွေးနေ့ရှင်များဖြစ်ကြသည့်တာမောင်ပြည့်ဖြိုးဟိန်းနှင့်မိခင်ဒေါ်နွန်နယ်ဥတို့၏တရားလှူဖခင်ကြီးဦးကျင်မောင်မိခင်ကြီးဒေါ်သန်းဝင်းတို့အားယေစုကြီးတာစိုးဝင်းမောင်တမီးအေးတင်စာမောင်မိသားစုနှစ်ဖက်မိဘများကိုမူတာ၍ရန်ကုန်မြို့နေဦးတင်ထွန်းအောင်တော်မြတ်မြတ်အဖြူသာသမီများဖြစ်ကြသောဦးအေးချမ်းကျော်မတ်မြတ်မွန်အောင်မလင်းလက်အောင်သာမောင်အောင်ခန့်ကျော်မေမဖြူအမရာချူမိသားစုနှစ်ဖက်မိဘများအမှုထား၍ကိုထက်အောင်ဝိုင်းမဆိုးဝင်းမော့တမီးမတ်ကျဲစင်ပြေစုံမိသားစုမှမဆိုးဝင်းမော့ဤမွေးနေ့လူကွယ်လွန်သူမိဘများဖြစ်ကြသောဦးကြည်စိုးတော်မီအကိုဖြစ်သူဦးထေးအောင်စိုးတို့အားယေစုကြီးဦးလေးပြူဒေါ်နွယ်ကျော်စိုးတမီလက်ရလေးပြူမိသားစုကိုဝေဖြိုး USA မဆင်မာမြင့်အောင်မရင်ရင်ဝင်းမိသားစုဦးမျိုးစော်ဝင်းဒေါ်အေးမုံမို့တာမောင်စော်တုဒ္ဒထွန်းတမီမမျိုးစုပိုင်မောင်စော်တုဒ္ဒထွန်းဤ17နှစ်ပြည့်မွေးနေ့ကုသိုလ်ရန်ကုန်မြို့ဦးတင်ရွှေအာယေစုကြီးဒေါ်တင်နေဝင်းမိသားစုမကွေးမျိုးတော်တန်တန်ထေးဤအသက်66နှစ်ပြည့်မွေးနေ့အလူအော်စတြီးယားနိုင်ငံဆစ်ဒနီမြို့နေဒေါက်တာတန်ဖေဒေါခင်ထေးဝင်းဖေတမီမဆန်းကြည်ဖေမခိုင်ဝါတန်ဖေပါဖြိုးသန့်စင်ဖေအောင်ကျော်စောဖေဖေမိသားစုကောင်းမှုကွယ်လွန်သူဖခင်ဦးဖြိုးစင်တန်ဖေဤ45နှစ်အာယေစုရေပါစင်လင်းတန်ဖေအင်းလင်းတန်ဖေကောင်းမှုရန်ကုန်မြို့နေဥမော်မြေတော်မြင့်မြင့်ဝင်းမိသားစုကောင်းမှုမန္တလေးမြို့နေဥမြင့်သိန်းတော်မြင့်မြင့်မော်မိသားစုကောင်းမှုကြောင်ပရောင်းမြို့နေကွယ်လွန်သူမိခင်ကြီးတော်အမြင့်အားယေစုကြီးဥညိုလမိသားစုဥကိုကိုလေးတော်ဆန်းဆန်းအေးမိသားစုခဒထိုင်ဝမ်တော်ဆန်းဆန်းအေးဤမွေးနေ့အကျိုးတရားလူဥတန်းထေးတော်တန်းတန်းဆွေမိသားစုကနေဒါနိုင်ငံဟမ်မင်တန်မြို့ဥရဲမြင့်ဒေါက်တာတင်လေးမြင့်သာကိုအောင်စောရဲမြင့်တမီးမကိခံရဲမြင့်မိသားစုတို့မှစူပေါင်းဆင်ရင်ကျင်းပဘူးလို့အပ်သောအွန်လိုင်းဓမ္မသဘင်နှင့်ဆက်လင်၍ကျေးဇူးတော်ရှင်ပမောက္ခချုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချင်းမြင့်ပေးသနာတော်မူပါယံဖျားတွေ့တော်ခြေတော်သောဥခိုက်၍ယုတ်သေးစွာရှောက်ထားအပ်ပါသည်ဗျာ
ထောက်384ခုနှစ်တပေါင်းလဆန်းဆက်ရဲ့2023ခုနှစ်ဖေဖော်ဝါရီလ28ရက်အင်္ဂါနေ့၌အွန်လိုင်းမှာဟောကြားအပ်သောသတ္တဝါဒပျောက်ကင်းရေးတရားဒေသနာတော်သတ္တဝါဒဆိုတာမယွင်းတဲ့အယူဆထဲမှာသိမွေးတဲ့အရာတစ်ခုသတ္တဝါဒနဲ့ဥစိရဝါဒဘုရားဝါဒတွေကမြတ်သောအဖြစ်သတ္တဝါဒနဲ့ပူနိဆက်သတ္တဝါဒဖြစ်မှသတ္တဝါဒီသတ္တဝါဒကိုဆွဲကင်ထမှာအတိမတသတ္တဝါဒီတွေဖြစ်နေတတ်တယ်ပေါ့ဥစိရဝါဒီမဖြစ်တာတော့သိကြတယ်ရှိဝင်အားဖြင့်ဘုရားဘာသာတွေကသတ္တဝါဒီဘက်ကိုပို့ပြီးတော့နှိစက်နေတယ်။မြတ်စွာဘုရားရဲ့တရားတော်အလွန်သိမ့်မွေးတာဖြစ်လို့သတ္တဝါဒနဲ့ဥစိရဝါဒနှစ်ခုကြားဘယ်ဘက်မှမရောက်အောင်မြတ်စွာဘုရားကမစ္စိမပတိပရာဆိုတာဟောတာ။မစ္စိမပတိပရာဆိုတာအကြောင်းရှိရင်အကျိုးရှိမယ်အကြောင်းချုပ်ငိမ့်လို့ရှိရင်အကျိုးချုပ်ငိမ့်နေဆိုတဲ့အမြင်ပဲဖြစ်တယ်။အိုးအကြံပြင်းအားဖြင့်ဒ တွေ့ဓမ္မစัจ္ကြမှာဟောတာတွေ့မိဘိက္ခွေအန္တပပစီတေနာနတိဝိတ္တပါဆိုကာမတုခံလိကနိယောကကာမချမ်းသာကိုခံစားဖို့အထုတ်ခြင်း ਨੇ ခန္ဓာကိုယ်ပြမနှံ့နေအောင်နှိစက်ခြင်းဆိုတဲ့အဲ့ဒီအစွန်းတစ်ဖက်လို့အဲ့တော့ခြင်းစင်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားအစွန်းနှစ်ခုအဲ့ဒီနှစ်ခုကိုလွတ်အောင်ရှောင်ပြီးတော့တရားဟောတာနောက်တနည်းကမြစ်စီမအလယ်လံကြောင့်ကဟောပြောတယ်ဆိုတာတတ္တရဝါရနဲ့ဥစ္စေတဝါရဒီနှစ်ခုကြားကိုဘယ်ဘက်မှမရောက်အောင်မြတ်စွာဘုရားအလယ်လံကနေဟောတာဖြစ်တယ်အဲ့ဒီနေရာမှာဟိုအလွန်သိမ့်မွေးသည့်အတွက်ကြောင့်ဒီတရားနှစ်ခုစွန့်ဒီအယူဝါရနှစ်ခုပဲမရောက်ဖို့အသိအရေးကြီးတယ်ဝိပဿနာတရားအထုတ်ပြီဆိုရင်အဲ့ဒီအစွန်းဘက်အစွန်းတစ်ဖက်ကိုရှောင်းနိုင်ဖို့တို့ဓမ္မအရေးကြီးတယ်ပေါ့နော်စွန်းတစ်ခုပရိသတ်တို့ဘာဟောတာအဲ့ဒီတတ္တတနဲ့ဥစေတာအစွန်းနှစ်ခုကိုရှောင်းပြီးတော့ဟောတာပဲအဲ့တော့ပရိသတ်တို့ဘာရဲ့အခြေခံသိဖို့ရတော့အကြောင်းတရားရှိရင်ကျိုးတရားရှိတယ်အကြောင်းတရားမရှိရင်ကျိုးတရားမရှိတော့ဘူးအကြောင်းဖြစ်လို့အကျိုးဖြစ်ရတယ်အကြောင်းမဖြစ်ရင်အကျိုးတရားမဖြစ်တော့ဘူးဆိုတဲ့ဒါပရိစ္ဆေသောဘယ်မြင်မယ်ဣမတမိန်တတိဣဒံဟောတိအကြောင်းတရားဒါရှိရင်ဒါရှိမယ်ဆိုလိုတာကဒီသမ္မာနဲ့စကလုံးနဲ့သုံးသွားတာဣမတမိန်ဣအရာတိလို့ပဲမြတ်စွာဘုရားရည်ညွှန်းပြီးတော့ဒါရှိရင်ဒါရှိတယ်ဒီလိုဒါရှိရင်ဒါဖြစ်မယ်ဒါမရှိရင်ဒါမဖြစ်ဘူးသူတို့ဆိုတာဣမတမိတတိဣဒံဟောတိဣဒံဥပ္ပစ္စတိဣမတမိအာတတိဣဒံနာဥပ္ပစ္စတိဒါရှိလို့ရှင်ဒါဖြစ်ရင်ဟိုဟာဖြစ်မယ်ဒါမဖြစ်ရင်ဟိုဟာမဖြစ်ဘူးအကြောင်းနဲ့အကျိုးဆက်ဆက်နေနောက်တစ်ခုကဣမတဥပ္ပါဒာဣဒံဥပ္ပစ္စတိဣမတနိရောဓာဣဒံနိရောစတိလေးချောင်းလေးလိုင်းရှိတဲ့ဒီစကားလေးကဒါပရိသတ်သူဘက်ကိုရည်ညွှန်းတာဖြစ်တယ်ပေါ့ဒါလေးကလည်းမှတ်သားဖို့မတမကောင်းတယ်ဘုရဘသာရဲ့ဒါအနှစ်သာရပဲဣမတမိတတိဣဒံဟောတိဣမတမိအတတိဣဒံနာဟောတိဣမတဥပ္ပါဒာဣဒံဥပ္ပစ္စတိဣမတနိရောဓာဣဒံနိရောစတိဒီလေးချောင်းဒီလေးချောင်းကပရိသတ်သောဘက်ကိုရည်ညွှန်းထားတဲ့အချက်လေးချက်ပဲအနုလောမပရိသတ်သောဘာရနဲ့ပฏิလောမပရိသတ်သောဘာရအဲ့ဒါကိုရည်ညွှန်းထားတာရတ္တတဝါရဆိုတာဘုရားဘာသာတွေအတွက်အလွန်နီးလို့ထာဝရရှောင်းနိုင်ဖို့အမြင့်အားဖြင့်ရှောင်းနိုင်ဖို့အမတ္တမအရေးကြီးတယ်အလွန်နဲ့သိမ့်မွေးတယ်ပေါ့ဒါကအလွန်နဲ့သိမ့်မွေးတယ်ဒီဝိသုဒ္ဓိမတ်မှာဆိုထားတဲ့စကားတိုင်းပြောမယ်ဆိုလို့ရှိရင်ရှုံးနာမတပါတတ္တဝါဆိုတာမရှိဘူးလူဆိုတာမရှိဘူး၊နတ်ဆိုတာမရှိဘူး၊ပြမဆိုတာမရှိဘူး။ဘာတတ္တဝါမှမရှိဘူး။ရှုံးနံသာရှိတဲ့တတ္တဝါမရှိဘူးဆိုတဲ့အမြင်ကိုမြင်မှုလို့လေ။အဲ့ဒါမမြင်မဲနဲ့တတ္တဝါဆိုတာကိုလက်ခံလိုက်တာနဲ့တပြိုင်နက်။တတ္တတပဲရောက်ချင်းရောက်သွားမယ်။တတ္တတပဲရင်ထဲရောက်သွားနိုင်တယ်။ဥစေတပဲရင်ထဲရောက်တယ်။ဒါလုံးဝရှောင်လဲလို့မရဘူး။တစ်ဖက်ဖက်ရောက်သွားပြီ။လုံးဝကိုတရဝါဆိုတာကိုလုံးဝပြောင်းမှာတရဝါရှိတယ်လို့ခံယူလိုက်တာနဲ့တပြိုင်တည်းတတ္တရပဲရောက်သွားတယ်အဲ့ဒီတရဝါဟာမြဲတယ်လို့ထင်လိုက်တာနဲ့တတ္တရပဲရောက်သွားတယ်အဲ့ဒီတတ္တဝါတည်ပြီးတဲ့နောက်ချုပ်ငိမ့်သွားတယ်လို့ယူဆတာနဲ့ဥစေတာဖြစ်သွားတယ်အဲ့ဒီနှစ်ခုကလုံးဝရှောင်လဲလို့မရဘူးတစ်ခုခုပဲရောက်သွားမယ်ဒါကြောင့်မို့တတ္တဝါရနဲ့ဥစေတဝါရဒီအစွန်းနှစ်ခုလွတ်ဖို့ရအတွက်ပရိသတ်သောဥပ္ပတ်ကို နှလုံးသွင်းဆင်ញင်မှုလိုအပ်တယ်ပေါ့အဲ့ဒါမဆင်ញင်နိုင်လို့ရှိရင်သတ္တရဥစ္စေရတခုမှပလွတ်နိုင်မလွတ်နိုင်ဘုရားဝါဒတွေကြတော့ဘာချောင်းသတ္တရဝါဒပဲလဲသွားရတယ်ဆိုဘုရားဝါဒတွေနာယူမှန်တာတယ်မြတ်စွာဘုရားကိုယ်တိုင်ကလည်းဟောလို့ရှိတယ်ဘုရားဝါဒတွေရဲ့စာတကစတိုရီတွေကသတ္တဝါရဘက်ကိုဥလက်ပေးနေတယ်လို့ဖြစ်တယ်ပေါ့။ဘာဖြစ်လို့ရောဆိုတော့စာတကစတိုရီတွေမှာဏိကုံချုပ်ရင်ယသဗျာကဘယ်လိုဟောတော့ဆိုရင်ငါအရင်တုန်းကသူဗေဒဖြစ်စဉ်အခါကာလတုန်းကဒီပင်္ဂရမြတ်စွာဘုရားထံပြဋိခံခဲ့တယ်ဒီလိုဟောမျိုးတေမိမင်းသားဆိုတာငါကိုယ်တိုင်ဖြစ်ခဲ့တယ်ဆို။ဒါအဲ့ဒါတွေကြည့်လို့ရှင်သူမိတာဘွားကနေကောရမဘုရားဖြစ်လာတယ်။တေမိမင်းသားဘွားကနေပြီးတော့ကောရမဘုရားဖြစ်လာတယ်ဆို။လူရည်ကောင်းနဲ့မှဘာဆွဲလန်းသွားတော့ဆိုတာမြဲတယ်ဆိုတဲ့အိဗေရောက်သွားတယ်။ဒါကိုဒီဒီချမ်းသာဝိပဿနာဉာဏ်မြင့်နဲ့မရှုနိုင်ဘူးဆိုရင်တတ္တဝါဒဖြစ်သွားပြီ။ဘဝတန်တရားကိုယုံကြည်လက်ခံတဲ့ဘုရားဘာသာရေးအနေနဲ့တတ္တဝါဒဖြစ်ဖို့ပဒမလိုရတယ်။တတ္တရပဲလဲသွားနိုင်။အဲ့တော့တတ္တရကိုရှောင်မိုးရအတွက်ကတော့ဘာနဲ့ရှောင်ရမလဲလို့ဆိုရင်အကြောင်းနဲ့အကျိုးကိုနားလည်အောင်စဉ်ကျင်သုံးသပ်ခြင်းဖြင့်သာလဲရှောင်ရလို့ရတယ်။တရားဟဆိုတာကိုလက်မခံပဲနဲ့ရှုံ့တဲ့မျိုးသားရှိတယ်။ဒါဖို့ပရိသတ်တို့ဥပမာမြတ်စွာဘုရားကဟောတာဤကုန်ချုပ်တာကြည့်လေ။အေဝမေတ္တာကေဝလတ္တထုခက်ခန္ဓာတ္တသမှုရယဟောတိ။ကေဝလထုခက်ခန္ဓာဆိုကေဝလဆိုတာကေဝလတ္တထုခက်ခန္ဓာတ္တထုခက်ခန္ဓာဆိုတာဆင်းရဲအဆုကေဝလဆိုတာတသက်တရားမပါဘူး။ရှုံဏဆိုတဲ့ဒုက္ခအစုဖြစ်ပေါ်လာခြင်းလို့ဒီလိုဟောတာ။ဟောဒီတဲ့မှာငါဖြစ်တာလည်းမပါဘူး၊သူဖြစ်တာလည်းမပါဘူး။တရဝဖြစ်တယ်လို့ပြောတာလည်းမဟုတ်ဘူး။သို့တော့မလွှဲမကင်းတာလို့သမှုရသမှုတိသစ္စာပိုင်းမှာဆိုလို့ရှိရင်ငါသည်အတိတ်တုန်းကဘာဖြစ်ခဲ့တယ်။ငါငါစေစက်တွေမှာစက်ပေါင်းလိုက်တဲ့အခါကျတော့နော်။တေရီဝဆက်ဆိုလို့ရှိရင်ရွှဲကုန်သည့်ဘဝကငါဟာအဲ့ဒီတော့ပညာရှိရွယ်ကုန်သည်ဖြစ်ခဲ့တယ်။လောဘကြီးတဲ့ရွယ်ကုန်သည်ကဒေဝရဖြစ်ခဲ့တယ်ဆို။အဲ့ဒါတည်းဟာသတ္တဝါရဘက်ကိုရောက်စီတယ်ပေါ့။ဒါအဲ့ဒီလိုမပြောလို့လည်းမဖြစ်ဘူး။အပြောနေနေရတော့ပြောရမှာပဲ။နော်။အဲ့ဒီအပြောနဲ့အသိဆိုတာမတူတတ်ဘူး။ယန္တာပုဂ္ဂိုလ်တွေကလည်းပဲဒါဘုသူသင်္ကန်းတော့ဆိုငါသင်္ကန်းလို့ပြောတာဒါဘုသူတပိတ်တုံးဆိုငါတပိတ်လို့ပြောမှာရုံဏရဲ့တပိတ်လို့ပြောလို့မရတာခန္ဓာရဲ့တပိတ်လို့ပြောလို့မရဘူးလေဒီပစ္စည်းကဘုသူပစ္စည်းတော့ဆိုအော်ရှင်သာရိပုတ္တရာရဲ့ပစ္စည်းဒီတပိတ်ကဘုသူတပိတ်တုံးရှင်အနန္ဒာရဲ့တပိတ်အဲ့လိုတော့ဒါသမုဒိသစ္စာပိုင်းကပြောတာအဲ့သမုဒိသစ္စာကိုအမှန်တရားအဖြစ်ယူလိုက်တာနဲ့တပြိုင်တည်းသတ္တရဥစေတာတခုပဲရောက်သွားတော့တာပဲ။နော်အဲ့ဒါလွတ်အောင်ပြိဿတောဘကုနှလုံးသွင်းဆင်ញင်နိုင်မှလွတ်သွားမှာဖြစ်တယ်။ဒါမို့ကိစ္ဆနခွတ်တ္တုတ်မှာကိစ္ဆနခွတ်တ္တဆိုတဲ့ယဟန်ကမြတ်စွာဘုရားကိုမေးလျှောက်တယ်သမ္မာဒိဋ္ဌိမှန်သောအမြင်လို့ဆိုနေကြပါတယ်တဲ့ဘယ်လိုအတိုင်းအတာနဲ့မြင့်မှသမ္မာဒိဋ္ဌိဖြစ်ပါလေသူမိကုန်နေကိစ္ဆနကတော့သုံးပါတော့မိတာအဲ့ဒီမှာမြတ်စွာဘုရားဖြေပုံကအဖြေတော့ဆို Try a neti do kho kissana loko yebun yina တဲ့လောကဆိုတာတတ္တလောကကိုပြောတာလူတွေနတ်တွေပြမာတွေတတ္တလောကကြီးဟာတဲ့အတွေးအမြင်နှစ်ခုပေါ်မှာမိတိပြီးတော့နေကြတယ် တတလောကကြီးကအမြင်နှမျိုးရှိနေကြတယ်လို့ပြောတာ။ဓဝရနေတိတော်အမြင်နှမျိုးပေါ်မှာယက်တည်နေကြတယ်။မတူညီတဲ့အမြင်နှမျိုးပေါ်မှာတမျိုးမျိုးပေါ်မှာယက်တည်နေတယ်။ဘာလဲလို့ဆိုရင်အဋ္ဌိတာဆိုနဋ္ဌိတာ။အဋ္ဌိတာဆိုတာသာဝရရှိနေခြင်းနဋ္ဌိတာဆိုတာသာဝရချုပ်ငိမ့်သွားခြင်းသာဝရရှိနေခြင်းဆိုတာတတတသာဝရချုပ်ငိမ့်သွားခြင်းဆိုတာဥစေတာအဲ့ဒါကိုတဘဝတရားကိုတဘဝတရားတိုင်းထားလိုက်မှလုတ်ကင်းတယ်သူကတဘဝတရားတိုင်းမြင်နိုင်မှလုတ်ကင်းတယ်အဲ့ဒါကိုတတဝါလို့သွားပြီးတော့တွေးလိုက်တာနဲ့တပြိုင်နက်ဒီနှစ်ခုတစ်ခုတည်းညှိသွားပြီတတဝါကိုလက်ခံလိုက်တာနဲ့တပြိုင်နက်ဒီနှစ်ခုကညှိသွားပြီတဘာဝတရားသက်သက်တာဖြစ်တယ်ဆိုမှလွတ်နိုင်တယ်ပေါ့ရှုံဏသက်သက်တာလို့ဆိုတာလက်ခံမှဖြစ်နိုင်တယ်ရှုံဏမဟုတ်ပဲနဲ့ရုံဏနဲ့မှတရားထဲလိုက်တာနဲ့တပြိုင်နက်ဒီနှစ်ခုတစ်ခုနဲ့ညှိသွားပြီအဲ့လိုဆိုလို့ပေါ့နော်ညှိသွားတာနဲ့ဘာဖြစ်တော့သက်သက်တာဝါရသမားကဘဝညီငွေဖို့တရားဟောတဲ့အခါမှာကြောက်တယ်ဆိုတော့ဘုရားဗဒာရိနိဗ္ဗာန်ကိုဆုတောင်းမဲ့အေးလာအခုနိဗ္ဗာန်သွားရအောင်ဆိုရင်တော့စဉ်းစားနေကြအောင်ပါပဲဘဝပေါ်မှာတွေ့တာတဲ့တဏှာကကြီးတယ်လေချက်ချင်းကြီးသွားရမယ်ဆိုရင်စဉ်းစားအောင်ပါပဲဘာနဲ့သွားတွေ့တာတော့ဆိုငါမဖြစ်တော့ဘူးလားဆိုငါဆိုတဲ့အတွေ့လေးနဲ့တွေ့လိုက်တဲ့အခါကျတော့သူကြောက်သွားတယ်ဘုရားဗဒာရိကတီတီဘဝရှိတို့တဲ့ငူသတ္တဝါရလက်ခံထားတဲ့ပုဂ္ဂိုလ်ကတရားအနေနဲ့စဉ်းစားလိုက်တာနဲ့တပြိုင်နဲ့ကြောက်တယ်နိဗ္ဗာန်ဆိုတာကိုကြောက်သွားတယ်သာဝရချုပ်ငိမ့်သွားတယ်ဆိုတာကြောက်တယ်တခါဥစေရသမားရေကြတော့သူကဘဝမရှိတာကိုခြေနဲ့တဲ့ဝိဘဝတဏ္ဏသူတို့မှရှိတယ်အဲ့တော့သူတို့ကြတော့ဖေးရမမမြဲဘူးဆိုတဲ့ခံယူချက်ကတစ်ခုသိသွားရင်နောက်တစ်ပါးမှမဖြစ်တော့ဘူးဆိုတဲ့မှားရွဲ့တဲ့အမြင်ကတစ်ခုအကြောင်းရှိနေတဲ့တန်းနဲ့မဖြစ်ဘူးလို့ယူဆတာကမှားရွဲ့နေတာဖြစ်တယ်ပြောရမှာကတော့အကြောင်းရှိနေသေးရင်ဖြစ်အောင်ပဲအကြောင်းချုပ်ငိမ့်သွားရင်မဖြစ်တော့ဘူးဒါမှအမှန်ရသူကအကြောင်းကိုထည့်မတွင်မစင်သာတော့ဘူးငါသိရင်နောက်ထပ်ပြန်မမွေးတော့ဘူးဘဝဆိုတာတစ်ခါပဲသိပြီးတာပဲဆိုတဲ့ဟာမျိုးကြတော့သူကသဘာဝတရားကိုကြောသွားတာဖြစ်တယ်လွန်သွားပြန်တယ်သူကြတော့ဥစေရသမားတော့တန်တတသမားကဘဝချုပ်ငိမ့်မှုဟောရင်ဆိုရင်သူကကြောက်တယ်ဥစေရသမားကြတော့စနစ်တကျဘုရားချိန်ငိမ့်ဖို့ဆိုတဲ့အခါကျတော့သူကတရားမကျင့်မနဲ့အလိုလျောက်ချုပ်ငိမ့်သွားတဲ့သဘောမျိုးယူဆသည့်အတွက်ကြောင့်တပဝတ်တကြောလွန်သွားပြန်တယ်သူကြတော့အဲ့တော့လမ်းမမော်မရောက်နိုင်ဘူးနဲ့နှုတ်စလုံးကလမ်းချော်သွားတယ်လမ်းချော်သွားတယ်အဲ့ဒါကြောင့်မြတ်စွာဘုရားပဋိစ္စသမုပ္ပါဟောတဲ့အခါမှာခိစ္ဆနကုတ္တရဟန်းကိုမစ္ဆေနတမန်တိသိတိအလေလမ်းကနေငါဟောမယ်အဋ္ဌိတာလည်းမဟုတ်ဘူးနဋ္ဌိတာလည်းမဟုတ်ဘူးเนาะထာဝရဖြစ်ထာဝရဖြစ်နေတယ်ဆိုတာမဟုတ်ဘူးဘာလို့လို့ဆိုရင်အကြောင်းချုပ်ရင်ချုပ်တယ်အကြောင်းချုပ်တဲ့အခါချုပ်တာကိုကြည့်ပြီးထာဝရတည်မြဲတယ်ဆိုတာမဟုတ်ဘူးနောက်ထာဝရရှိနေတယ်ဆိုတဲ့အတ္တဒါလည်းမဟုတ်ဘူးဘာကြောင့်လဲအကြောင်းချုပ်ရင်ချုပ်လို့ချုပ်တာကိုကြည့်လိုက်လို့ရှိရင်ဘာမဲ့ပဋိစ္စသမုပ္ပါဒ်မှာချုပ်တာလေးကိုပြလိုက်လို့ရှိရင်သာဝရရှိနေတယ်ဆိုတာမဟုတ်ဘူးချုပ်တယ်ချုပ်ငိမ့်တယ်ပဋိစ္စသမုပ္ပါဒ်မှာပฏิလောမပဋိစ္စသမုပ္ပါဒ်ကသတ္တတဝါရကိုဖယ်တာပဲဟောအနုလောမပဋိစ္စသမုပ္ပါဒ်အဲ့တော့အနုလောမပဋိစ္စသမုပ္ပါဒ်ဆိုတာအဖြစ်ကိုပြောတာအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏနောက်ဆုံးမှာ ေဝမေတ္တတကေဝလတဒုက္ခကနတသမှုရေယောဟောတိအကြောင်းရှိလို့အကျိုးတွေဖြုတ်ဖြစ်နေတယ်ဆိုတာကိုကြည့်တော့တတ္တရဝါရကိုဖယ်လိုက်တာပဲဒါမင်းချုပ်ငိမ့်သွားတယ်ဆိုတာမဟုတ်ဘူးအကြောင်းရှိလို့ဖြစ်နေတာဒါတတ္တရဝါရသမားကိုအနုလောမပရိစ္ဆတ်သောဥပ္ပနဲ့သူ့ကိုအမြင်မှန်ရစေတယ်တခါပတိလောမပရိစ္ဆတ်သောဥပ္ပကြတော့မပြောတော့ဟောဥစေတဝါရသမားကိုအမြင်မှန်ရစေတယ်အကြောင်းရှိနေလို့ရှိရင်ဖြစ်နေဦးမှာဖြစ်သည့်အတွက်ကြောင့်အနုလောမပရိစ္ဆသောဥပကဥစေရဝါရသမားကိုအမြင့်မှန်ရစေတယ်။ပတိလောမပရိစ္ဆသောဥပကကြတော့သူကမဖြစ်တဲ့အပိုင်းကိုပြောတာ။အကြောင်းမဖြစ်ရင်အကျိုးတွေမဖြစ်တော့ဘူး။အဝိဇ္ဇာယတွေးဝအတိတဝိရာကနိရောဓသင်္ခါရနိရောဓ။အဝိဇ္ဇာချုပ်ရင်သင်္ခါရချုပ်တယ်။သင်္ခါရချုပ်ရင်ဝိညာဏချုပ်တယ်ဝိညာဏချုပ်ရင်နမရူပချုပ်တယ်နောက်ဆုံးမှာဧဝမေတ္တတကေဝရတဒုက္ခခန္တာနိရောဓောဒုက္ခအစုချုပ်တယ်လို့အဲ့ဒီဟာကချုပ်တာတွေကိုပြသည့်အတွက်ကြောင့်သာဝရမြင်ရဲဆိုတဲ့တတ္တရဝါရီကိုတတိပေးလိုက်တာပဲမင်းထင်နေတာမဟုတ်ဘူးအကြောင်းချုပ်လို့ရှိရင်ချုပ်ကိုချုပ်တယ်သာဝရမြင်ရဲဆိုတာမဟုတ်ဘူးအဲ့တော့အချင်းညုတ်မှတ်မယ်ဆိုလို့ရှိရင်အဖြစ်ကိုပြောတဲ့အနုလောမပရိစ္ဆတ်သောဥပ္ပတိဥစေရဝါရရဲ့အယူဆကိုပဲ့ဖဲရှာတာပဲဖြစ်တယ်အချုပ်ကိုဖော်ပြတဲ့ချုပ်ငိမ့်မှုကိုဖော်ပြတဲ့ပฏิလောမပရိစ္ဆတ်သောဥပ္ပတရားဒေသနာတိတတ္တဝါရီကိုလက်မှန်ကိုရောက်စေတယ်သူဆိုလို့လေနော်ရံကိစ္စနာကိုတတ်တော့ပါမြတ်စွာဘုရားအဲ့လိုရှင်းပြတာသမ္မာဒိဋ္ဌိဆိုတာအဲ့တော့ဒီဈာတဲ့ကသွားမှသူကသမ္မာဒိဋ္ဌိဖြစ်မှာအဲ့တော့ဈာတဲ့ကဆိုတာတတဝဆိုတဲ့အယူဆအရင်ဖယ်ရမယ်တတဝဆိုတာမရှိဘူးယုံနဲ့နာမည်ရှိတယ်အဲ့ဒီယုံနံသည်အကြောင်းရှိရင်ဖြစ်မယ်အကြောင်းချုပ်ရင်ချုပ်မယ်အဲ့တော့အကြောင်းရှိရင်ဖြစ်တယ်လို့ဆိုသဖြင့်ဥစေတာမဟုတ်ဘူးအကြောင်းချုပ်ရင်ချုပ်တယ်လို့ဆိုသဖြင့်တတ္တရမဟုတ်ဘူးဆိုတာဒီနှစ်ခုဖယ်တာပဲเนาะအဓိကအရင်နှစ်ခုအဲ့တော့ဘုရားဗဒာရိနဲ့အလွန်ကြီးတဲ့တတ္တရဝါရကမြတ်စွာဘုရားလက်ထက်တုန်းကတာတိဆိုတဲ့ယဟန်ကတတ္တရဝါရကိုကင်ဆွဲပြီးတော့ပြောခဲ့တယ်မြတ်စွာဘုရားရှင်းပြတာတောင်သူလက်မခံနိုင်လောက်ဖြစ်သွားတယ်အဲ့တော့ဘုရားရှိတုန်းမှာပဲဒီတတ္တရဝါရပေါ်နေတယ်။ယဟန်တန်ကရိအုပ်စုထဲမှာတတ္တရဝါရပေါ်တယ်။တာတိယဟန်ကစာတော့မတက်ဘူး။အပြီးတော့မှမတက်ဘူး။ဒါပေမဲ့လို့သူကစာတကပါဏကစတိုရီတွေကိုစိတ်ဝင်စားတယ်။စာကြောင်းတွေနားထောင်တယ်။အဲ့စာကြောင်းတွေနားထောင်မှအများတော့ဘာဖြစ်တော့။နော်ရှိခင်တော့ငါဟိုဘွားတော့ငါသူ့မိသားရဲ့အသည့်ဆိုတာငါဖြစ်ခဲ့တယ်ဆိုတဲ့ဆက်ပေါင်းတေမီမင်းဆိုတာငါဖျားဖြစ်ခဲ့တယ်ဆိုတဲ့ဆက်ပေါင်းအဲ့ဒါတွေကိုကြည့်ပြီးတော့သူကရဲတယ်ဆိုတဲ့အယူဆတစ်ခုသူ့မှာပေါ်လာတယ်အဲ့တော့ယုံနဲ့နံနှမျိုးရှိတဲ့ထင်မယ်ရုပ်ခန္ဓာကိုကြီးမမြဲတာတော့လူတိုင်းကမျက်စိမြင်နေကြတယ်မျက်စိနဲ့မြင်လို့ရတယ်ပေါ့ဘာလို့လို့ဆိုရင်လူတွေရဲ့ physical body ကြီးကမြေမြုပ်တင်းကျွပြစ်ကြတာအဲ့တော့ရုပ်ဟာမမြဲဘူးဆိုသိတယ်ဘယ်နေရာမှာသွားပြီးတော့ညှိနေတုံးဆိုတော့ဝိညာဉ်ဆိုတဲ့ဝိညာဉ်ကောင်းလိပ်ပြကောင်းဆိုတဲ့လူရဲ့စိတ်စိတ်နဲ့ပတ်သက်ပြီးတော့နန္တရားနဲ့ပတ်သက်ပြီးတော့တတ္တရာဖြစ်နေတတ်တယ်။အဲ့တော့တာတိယဟန်ရဲ့တတ္တရာဝါရအဲ့ဒါနဲ့ပတ်သက်တာသူက။နော်။ရုပ်ကဏ္ဍကြီးမမြဲတာသူသိတယ်။နန္တရားလေးကြတော့စိတ်လေးကတော့သူကရှိနေတယ်လို့သူကယူဆတယ်။အဲ့ဒါကိုသူကရဟန်းတန်ခါလေးရဲ့ကြားမှာသူပြောတော့တတိဝိဒဝိညာဏံတန္တဝတိတန္တရတိအနိညာနဲ့သူပြောတဲ့စကားလေးက တတိဝိထံဝိညာဏတန္တဝတိဒီဝိညာဉ်ဟာတဘွားနေတဘွားပြေးနေတာဒီဘွားကနေအဘွားကိုသွားတာတန္တရတိတန်တရာထဲမှာသူပဲလှပနေတာရှုခဏကြီးကတော့မိရှုပြနေရတယ်မြေမြုပ်တင်ညုပ်ပြရတယ်ဒါပေမဲ့လို့ဝိညာဉ်ဆိုတဲ့အတိစိတ်တည်းဟာဒီဘွားသိသွားရင်နောက်ဘွားဖြစ်ပြန်ဝင်စားတယ်ဆိုတဲ့စကားလုံးနေလို့ပေါ့သူကနောက်ဘဝပြန်ဖြစ်ပြန်ဩဝိညာဉ်ကဝင်စားတယ်ဆိုတော့ဝိညာဏဆိုတာတော့စိတ်ကိုပြောတာပဲတိစိတ်ကိုပြောတာအဲ့တော့လူတွေကရှုံးနဲ့ပတ်သက်ပြီးတော့ရှင်းလင်းပြတ်သားတော့လဲပဲနန္တရားနဲ့ပတ်သက်တဲ့အခါကျတော့မမြင်ရသည့်အတွက်ကြောင့်ကြည့်လေဘသူဝိညာဉ်ပမာရကလည်းဒီဝိညာဉ်ဆိုတဲ့စကားလုံးကိုသုံးပြီးတော့ဝိညာဉ်ကထွက်သွားတယ်ဝိညာဉ်ကပြန်ဝင်စားတယ်တို့ယူစားရဖြစ်လာတယ်အဲ့ဒီဝိညာဉ်ကိုပဲအတ္တဆိုတဲ့အသုံးနဲ့သုံးတာပဲဒီဝိညာဉ်ကိုပြောတာပဲအုံးစီတော်ရတမားကြတော့ဝိညာဉ်ကိုမပြောဘူးယုတ်ကိုပဲပြောလိုက်တာရှုခဏကိုကြီးကသိလို့ရှိရင်မြုပ်ပြလိုက်ရတာဆိုတော့ဩစီရဝရသမားကစိတ်ကိုခိမဆိုင်ဘူးယုတ်တရားကိုပဲခိမဆိုင်တယ်။ရုပ်ကိုပဲသူကချိန်ပြီးတော့မမြဲဘူး။ဩစီရသိရင်ပြီးရောဆိုတာရုပ်ပိုင်းဆိုင်ရာနဲ့ပတ်သက်တယ်ပေါ့သူက။သူမမြင်ရတဲ့နာနေနဲ့ပတ်သက်တယ်သူက။နော်။အဲ့တော့သာတိယဟန်ရဲ့တတ္တဝါရကအာရုံဆုံး။သူကယဟန်တန်ဃာတွေကြားမှသူပြောတယ်တတိဝိတံဝိညာဏတန္ထဝတိတတိဝဣတံဝိညာဏဟောဒီဝိညာဉ်ပဲဒီဘဝမှာဖြစ်နေတဲ့ဒီဝိညာဉ်လေးဟာတန်တရာထဲမှာသူ့ပဲတဘွားကနေတဘွားသွားနေတယ်တန်တရာထဲမှာလဲနေတယ်အနည်းညာတခြားမဟုတ်ဘူးလူသေးသွားပြီနောက်တဘွားရောက်သွားတာဒီစိတ်ဝိညာဉ်လေးပဲဒီဝိညာဉ်သည်ဒီဝိညာဉ်ဒီပင်နဲ့တန်တရာထဲမှာတဘွားကနေတဘွားသွားတယ်ဘဝထူထူမှာလက်ပတ်နေတယ်တခြားဟာကလက်ပတ်တာမဟုတ်ဘူးဝိညာဉ်လက်ပတ်တာဒါတတိယဟံကအဲ့လိုဆွဲလန်းနေတယ်သူစိတ်ထဲမှာဒါအတီးယူထားတာဟုတ်တယ်ပြီးတော့အတီးယူထားတာအဲ့တော့ဘုရားဘာသာအများစုကလည်းပဲစကားလို့မဟုတ်ပဲနဲ့တာမန်ပြောမယ်ဆိုလို့ရှင်အဲ့ဒီဘက်ကိုပို့လဲလဲတယ်ဆိုတာနိစ္စနေနော်နိစ္စနေဝိညာဉ်ခေါ်ဝလိပ်ပြာတို့လူဝင်စားတယ်တို့သိသွားရင်ဝိညာဉ်ကအိမ်ချင်းပေါ့အိမ်မောမစင်ဘူးဆိုတာတွေတို့နောက်ဘဝဆိုတာတွေနဲ့တတ္တရဝါရဘက်ကိုအတောကိုနိစ္စနေဝိပဿနာတရားအမထုတ်ဖူးဘူးဝိပဿနာအမြန်မရှိဘူးဆိုလို့ရှင်တကယ်တတ္တဝါဒီဖြစ်တယ်ဘုဒ္ဓံတရဏံခိသမိလို့ဆိုပေမဲ့လို့ဒီမြတ်စွာဘုရားရဲ့မစ္စိမဝါဒီအလယ်နဲ့ဟောတဲ့ပရိစ္ဆသဘောပါဒ်ဆိုတာအမှန်တမ်းတိမ်မွေးသည့်အတွက်ကြောင့်တခုပဲလဲသွားတယ်ညသွားဖြင့်တတ္တရပဲလဲသွားတယ်ဘုရားဘာသာတွေတတ္တရနဲ့နိစ္စနေနော်ဒီစတဲ့အဲ့တော့ပြောင်းအောင်လုပ်ဖို့ဆိုတာကြတော့ဝိပဿနာတရားအထုတ်အောင်ပါပဲဝိပဿနာဉာဏ်အမြင်နဲ့မြင်လာပြီဆိုမှတတ္တရဆိုပြောင်းမှာအဲ့ဒီလို့ဆိုတော့မြတ်စွာဘုရားကသူ့ကိုခေါ်မေးတယ်မင်းပြောတဲ့ဝိညာဉ်ဆိုဘယ်ဟာလဲသင်ရှောင်းမင်းပြောတဲ့ဝိညာဉ်ဆိုဘယ်ဟာလဲကတမန္တံသာတိဝိညာဏတန်တရာထဲမှာလိပ်ပနေတယ်ဆိုတော့ဝိညာဉ်ဆိုတာမင်းဘာဟုတ်ပြောတာလဲဘယ်ဟာကိုပြောတာတော့ဆိုဖះဟုတ်သူကရှောက်တယ်ယောယံဗန္တိဝထောဝိတိယောတဲ့စကားပြောစီတတ်တဲ့အရာနော်ဝထောစကားပြောတတ်တယ်ဝိရိယောခံစားတတ်တယ်စကားပြောတဲ့ဆိုတာကာရကဝိရိယောဆိုတာဝိတကဆိုလိုတာကကာရကနဲ့ဝိရကပြုတ်လို့သူနဲ့ခံစားသူသူဆိုလိုရင်ဝတ်တော်ဝိရရောဩ Dadara, dadara, kalayana, kalayana, babakana, gamana, wipaka, medita, we did. Toto bomuama, kulode, kandiari, echu, kansare, we reka. Era pulo tu ne kansadu. Padua puloda, oh, di winya puloda. Kansara, padure, di winya, we kansare. Tatu, you, sir. Hello, beauty. Tangale. ด้วยมาเสียอายชื่อเลยยะสอบยาเตียรอกูติติชาๆโหสิญญ์ต้องตัดหมู่ไม่ရှိဘူးဆိုရင်အပေါ်ရန်လေးอ่ะပြုတ်လို့သူเนี่ยခံစားသူရိုးရိုးလေးစဉ်းစားလိုက်ဒီဘွားကုသလုပ်တဲ့နမောကကြတော့လူဘွားမှာချမ်းသာရတယ်ချမ်းသာခံစားရတယ်เนาะရှေးဘွားတော့ငါဒါနကောင်းမှုလို့လို့ခုဘွားမှာတထည့်ဖြစ်တယ်ဆိုဇာလန်နေရာလည်းရှိတယ်လေ ကောင်းတာလုံးလို့ကောင်းတဲ့ဘဝရောက်တယ်ဒီလူကတော့လူဆိုးဆိုးတာတွေမကောင်းတာတွေလောက်ခဲ့လို့သူကငရဲကြတယ်ဆိုတော့အဲ့ဒီနေရာမှာလှုပ်တာဘာတူလဲလူဖြစ်တာဘာတူလဲချမ်းသာဒုက္ခခံစားတာဘာတူလဲမကောင်းတာလှုပ်တာကဘာတူလဲခံစားမကောင်းတာလုံးလို့ငရဲပုံမှာဒုက္ခခံရတာဘာတူလဲ ไอ้นี่เนี่ยมาปุ๊กกูဆိုတာကိုตั้วต่วยလိုက်ရင်ตระวาဆိုတာตั้วต่วยလိုက်လို့ရှင်ဒါตะตะวาราဖြစ်သွားပြီအဲသူကအလုံးကိုတိမ်မွေးတယ်တရားတော့ဒီတရားတော့ကလွယ်လွယ်နဲ့တော့ဒီလမ်းစဉ်ကိုရှောင်လွဲဖို့မလွယ်ဘူးဘာလို့လဲဆိုတော့အပြောမှာဒီတိုင်းပဲပြောနေအတိတ်ဘဝတုန်းကသူမကောင်းတာလုပ်လို့အခု ဒုချမ်းသာဒုက္ခရရနေတယ်ဆိုလုံးသူခံစားသူဒီနှစ်ခုတွေ့နေတယ်အဲ့တော့ဝိပဿနာဉာဏ်နဲ့ကြည့်လိုက်တဲ့အခါမှာလုံးသူဆိုတာမရှိဘူးခံစားသူကလည်းမရှိဘူးလုံးသူဆိုတာအကြောင်းတရားဖြစ်မှုကိုသာလုံးသူလို့ခေါ်တာခံစားသူဆိုတာအကျိုးပေါ်တာကိုပဲခံစားတယ်လို့ပြောတာလို့အဲ့ဒါလို့ကိုမြင်နိုင်မှထိစက်လိုင်းကလွတ်မှာ ထိကွင်အပ်တော့အဲ့တော့တရဝါဆိုတာကိုမဟုတ်တော့ပဲနဲ့ပြုလို့သူဆိုတာမရှိဘူးเนาะကမ္မတ္တကာရကောနတ္ထိဝိပါကတ္တသဝိရကောကမ္မတ္တကာရကောကံတရားကိုပြုလို့သူဆိုတာနတ္ထိမရှိဘူးဝိပါကတ္တသဝိရကောအကျိုးတရားကိုခံစားသူဆိုတာလည်းမရှိဘူးတုဒ္ဒတာမှာပို့တန်တိအကြောင်းတရားနဲ့အကျိုးတရားတသက်တာလည်းဖြစ်တယ် ဟောဒီအမြင်မြင်မို့ရအမှန်တမ်းခဲနေတာအလွယ်လွယ်လွယ်လေးနဲ့တော့မမြင်နိုင်ဘူးတရားเนาะအဲ့ဒါကိုမြတ်စွာဘုရားရှင်းပြတာရှင်းပြမှာမြတ်စွာဘုရားရှင်းပြတဲ့အခါတော့ဒီတသတ္တရာမဟုတ်ဘူးဆိုတာကိုသိလာတယ်။ဒါတိယံကအဲ့ဒီတိုင်းပဲเนาะလုံးသူဘသူကလှုပ်တော့ဒီစိတ်ကပဲဒီနန္တရားတွေကြောင့်လှုပ်တယ်။ကောင်းတာလှုပ်တယ်မကောင်းတာလှုပ်တယ်။ ကောင်းတာလုံးလို့ကောင်းတာခံစားရတယ်မကောင်းတာလုံးလို့မကောင်းတဲ့စင်ဒုက္ခခံစားရတယ်အဲ့ဒါကိုရွာယံဗန္တိဝတ္တဝိရိယောရှင်းပြရတယ်စကားပြောတတ်ပြီးတော့ခံစားတတ်တဲ့ပုဂ္ဂိုလ်ပါတဲ့တတရတတရကလျာဏပါပကဏံဓမ္မနံကလျာဏပါပကဏံကမ္မနံဝိပါကံပဋိတံဝေတိတိအဲ့ဒီဝိညာဉ်ဟာထို့သို့ဘဝမှာ ကုသိုလ်ကံရဲ့အကျိုးအကုသိုလ်ကံရဲ့အကျိုးတွေကိုသူပဲခံစားတာသူပဲလုပ်တယ်သူပဲခံစားတယ်ဒါဖျားဟောတဲ့အခါမှာလည်းပဲရှိတယ်လေကမ္မတကာဘိကွေတတ္တာကမ္မတာရာကမ္မယောနိကံကိုလုံးတာကိုခံရတဲ့ဆိုတဲ့စကားလည်းရှိတယ်အဲ့ဒါကိုတတ္တဝါရရှောင်လွဲဖို့ကြတော့ဝိပဿနာဉာဏ်မပါပဲနဲ့ရှောင်ဖို့ခက်တယ်เนาะအဲ့ဒါဝိပဿနာဉာဏ်ကလုတ်တူနဲ့ခံစားသူမရှိဘူး တို့တော့တရဝရရဲ့အယူဆဝဟာရအနေနဲ့ရှိနေတယ်ရဟန္တာတွေကလည်းပြောတယ်ငါလို့ပြောတယ်เนาะငါလို့ပြောတယ်ငါဟာလို့လည်းပြောတယ်ရဟန္တာပုဂ္ဂိုလ်ဒါဘာတူလဲဆိုတော့ငါဟိရှင်နေချင်းနေမယ်အရှင်ဘုရားဘာတူလဲဩငါသာရိပုတ္တရာပဲငါလို့ပြောတာပဲ ရှင်ဗျာဒီတပိတ်ကဘုသူတပိတ်တော့အတားငါတပိတ်ငါလို့လည်းပြောတယ်ငါဟာလို့လည်းပြောတယ်ဒါအပြောအနေနဲ့ကတော့ဟုတ်တယ်နော်ဒါသမုဒိသစ္စာပိုင်းမှာမှန်တယ်မှားလားလို့ဆိုမမှားဘူးမှန်နေတယ်သို့တော့အတိညာဖိုင်းကြတဲ့အခါကြလို့ရှင်တကယ်အမြင်ကြတော့အဲ့ဒီသမုဒိသစ္စာကိုကြော့ဖြတ်ပြီးတော့ဒါကြောင့်မို့ဝိပဿနာဆိုမတူတဲ့အမြင်မြင်မှုလို့နော်ဝိဆိုထူးထူးခြားခြားပဿနာမြင်တာပฏิဝေဒာဆိုထိုးဖောက်ပြီးမြင်တာအပေါ်ရမြင်အဲ့တိုင်ပဲထိုးတွင်ပြီးတော့အတွင်းကြကြမြင်ပြီဆိုရင်ဒါပฏิဝေဒာလို့ခေါ်တာအဲ့ဒီပฏิဝေဒာဖြစ်ဖို့ရကြတော့ခရင်သွားတယ်အပေါ်ရမြင်တာလွယ်သမုဒိသစ္စာပိုင်းမှာအပေါ်ရနဲ့ပဲပြောနေတယ်အဲ့တော့တတိယဟန်ရဲ့တတတဝါဒသူအားလျှောက်တယ်ဒီဝိညာဉ်လေးဟာတပွားနေတပွားကုပြောင်းနေတယ်တခြားဟာမဟုတ်ဘူးဝိညာဉ်ကိုတတတလို့သူယူဆတယ်ကျုံချီတယ်မြတ်စွာဘုရားမင်းဘယ်ဝိညာဉ်ပြောတာတုံးဆိုရွာယံပန်ဒီဝတ္တောဝိရိယတတတတခံစားတတ်တဲ့ဝိညာဉ်ကိုသူကပြောတယ်ပြုတ်လုတ်တတ်တဲ့ဝိညာဉ်နဲ့ခံစားတတ်တဲ့ဝိညာဉ်ဒီနှစ်ခုပြောတာဉာဏ်ရည်သူမပြောကျန်တဲ့ဏ္ဍရာတွေကိုမပြောဘဲနဲ့ဒီပြုလို့သူနဲ့ခံစားသူပြုလို့တတ်တဲ့တရားနဲ့ခံစားရတဲ့ဏ္ဍရာဝိညာဉ်ကနေပြုလို့တယ်ဝိညာဉ်ကပဲခံစားရတယ်ဝိညာဉ်ပေါ်မှာသူကဆွဲပြီးတော့ပြောတယ်အဲ့တော့သူ့ကိုမြတ်စွာဘုရားဘယ်လိုရှင်းလဲဆိုမြတ်စွာဘုရားရှင်းပုံကပဋိစ္စသမုပ္ပန္နံဝိညာဏံသစ္စာပြဘယ်တော့ဖြစ်ဖြစ်ဟောတာပဋိစ္စသမုပ္ပန္နဝိညာဏဝိညာဏဆိုတဲ့စိတ်ဟာပဋိစ္စသမုပ္ပန္နအကြောင်းရှိမှဖြစ်လာတာအကြောင်းကိုဆွဲပြီးမှဖြစ်တာအမြဲဖြစ်နေတာမဟုတ်ဘူးနော်အမြဲဖြစ်နေတာမဟုတ်ဘူးအကြောင်းဆွဲမှအကြောင်းကိုမှီလိုက်မှဖြစ်ရတယ်အဲ့တော့အကြောင်းကိုမမှီရင်မဖြစ်ဘူးဆိုတဲ့အဓိပ္ပာယ်လည်းပါတယ်အဲ့ဒါကိုမြတ်စွာဘုရားကထပ်ရှင်းတယ်အညတရပစ္စယနတ္ထိဝိညာဏတသံဘောတဲ့အကြောင်းကင်းပြီးတော့ဝိညာဉ်ဖြစ်တယ်ဆိုတာမရှိဘူးအဲ့တော့အကြောင်းကိုမှီမှဖြစ်ရတယ်ဆိုတာထာဝရဆိုတာမဟုတ်ဘူးဆိုတာဒါရှင်းသွားတယ်နော်ဒီဟာရှိလို့ဒါရှိရတယ်ဆိုတာအဲ့တော့ဒီဝိညာဉ်လေးကထာဝရရှိနေတာမဟုတ်ဘူးဒီအကြောင်းတိုက်ဆိုင်လို့သူပေါ်လာတာအကြောင်းကြောင့်ပေါ်လာတာဆိုတာနဲ့မြတ်စွာဘုရားရှင်းဥပမာဆိုတော့စီကသူ့အတူနေလို့ရှိရင်စီတံမထွက်ဘူးအတန်းဆိုတာမရှိဘူးနော်အတန်းကထွက်မလာဘူးသို့တော့လက်နဲ့ပုတ်လိုက်မယ်ထုံနဲ့တီးလိုက်မယ်ဆိုရင်အတန်းထွက်လာတယ်အဲ့ဒီအတန်းသည်အကြောင်းကိုမှီပြီးတော့ဖြစ်တာအကြောင်းကပါလေစီမျက်နှာပြင်ရှိတယ်စီတီးတဲ့လက်ရှိတယ်တီးတဲ့ပုဂ္ဂိုလ်ရှိတယ်။အဲ့ဒီဒီအကြောင်းသုံးခုစုံမှစီတံထွက်လာတာ။အဲ့ဒါလို့ပဲလူတွေရဲ့ဝိညာဉ်ဆိုတာသာဝရရှိနေတဲ့အရာမဟုတ်ဘူး။အကြောင်းပေါ်တဲ့အခါမှာဖြစ်လာတဲ့အရာသာဖြစ်တယ်ဆို။သေချာစဉ်းစားကြည့်လိုက်မယ်ဆိုရင်အကြောင်းကြောင့်ဖြစ်တယ်ဆိုရင်သူကအမြဲဖြစ်နေတာမဟုတ်ဘူးဆိုတာထင်ရှားတယ်။နော်သူပြောတာဒီဝိညာဉ်လေးကပဲတဘွားလုံးလျှောက်သွားနေတယ်တန်တရာထဲမှာလျှောက်လဲနေတယ်လို့ပြောတာဒီစိတ်ပဲလို့သူကပြောတာခြားထဲမှာကွဲပြားခြားနှံ့သွားတဲ့အလားတူတွေကို तू မသိဘူးမစဉ်းစားတာပေါ့နော်မစဉ်းစားတော့ तू ကအဲ့ဒါလို့ပြောမြတ်စွာဘုရားကအညတရပစ္စယနတ္ထိဝိညာဏတသံမောအကြောင်းကင်းပြီးတော့ဝိညာဉ်ဖြစ်တဲ့ဆိုတော့လောကမှာမရှိဘူးစိတ်ဆိုတာမဖြစ်ဘူးတဲ့ဟောယံယိတေဝပစ္ပဋိစ္စံယံယိတေဝပစ္စယံပဋိစ္စဥပ္ပစ္စတိဝိညာဏတေနတေနေဝဝိညာဏတွေဝသင်္ချံကိစ္စတိမြတ်စွာဘုရားရှင်းပြတယ်အကြောင်းတစ်ခုကိုဆွဲပြီးတော့မှဝိညာဉ်ဆိုတာဖြစ်တာတဲ့သာဝရဖြစ်တာမဟုတ်ဘူးအကြောင်းတစ်ခုကိုဆွဲပြီးတော့ဖြစ်သည့်အတွက်ကြောင့်အဲ့ဒီအကြောင်းကိုမှီပြီးတော့မှသူ့ကိုဝိညာဉ်လို့ခေါ်တာတဲ့ဆိုပါစို့ မျက်စီရဲ့အဆင်းအာယုံရဲ့ဒီတစ်ခုကိုဆွဲပြီးတော့ဖြစ်ပေါ်လာတဲ့ဝိညာဉ်ကိုသက္ခုဝိညာဉ်လို့ခေါ်တာအဲ့တော့အဲ့ဒီနေရာလေးမှာကြည့်မျက်စီဆိုတာရုပ်တရားမျက်စီထဲမှာထင်ဟလာတဲ့အဆင်းဆိုတာရုပ်တရားအဲ့ဒီယုံတစ်ခုပေါင်းစပ်ခြင်းဟာလက်နဲ့စီကိုပုတ်ခြင်းပဲဖြစ်တယ်နော်အဲ့ဒီနှစ်ခုထိခိုက်ခြင်းဟာဝိညာဉ်ပေါ်လာခြင်းရဲ့အကြောင်းပဲမျက်စိမကောင်းရင်မပေါ်ဘူးအဆင်းမထင်ရင်လည်းမပေါ်ဘူးမျက်စိရဲ့အဆင်းအာယုံရဲ့အဲ့ဒီနှစ်ခုဟာပေါင်းစပ်မိသွားတာ ਨੇ တပြိုင်နဲ့မြင်သိစိတ်ဆိုတာပေါ်လာတယ်အဲ့တော့မြင်သိစိတ်လို့ခေါ်တာကဈာတိစိတ်နဲ့မတူဘူးလို့ပြောတာမြင်သိစိတ်ကပြောင်းပြီးဈာတိစိတ်ဖြစ်သွားတာမဟုတ်ဘူးနော်ဘဝကြီးမှာဆိုရင်ပုံလေးစီတန်းထားတာဒီဘုံကဒီအတန်ဟိုဘုံကဟိုအတန်ပဲတန်ကွဲပြတယ်ထို့တူပဲလူတွေမှာဓွာရ6ပါးရှိနေတယ်မျက်စိနဲ့အဆင်းအယုံစုံလိုက်တဲ့အခါမှာဝိညာဉ်ပေါ်လာတယ်သိတယ်ဝိညာဉ်လေးပေါ်လာတယ်အဲ့ဒီဝိညာဉ်လေးကမျက်စိနဲ့ပသက်ထမှုသက္ခုဝိညာဉ်လို့ခေါ်တယ်သက္ခုဝိညာဉ်သည်သောတဝိညာဉ်မဖြစ်ဘူးသက္ခုဝိညာဉ်ကတခြားအဲ့ဒီကသောတဝိညာဉ်ပဲကိုပြောင်းသွားတာမဟုတ်ဘူးသက္ခုဝိညာဉ်ကဖြစ်ပြီးပြတ်သွားတာပဲနော်သူ့အကြောင်းနဲ့သူဖြစ်ကြတာတခါနော်နာကောင်းနေပြမက်ကအတန်ကြီးလာတယ်အဲ့ဒီအတန်ကနာဟုတ်လားရိုက်ခတ်တဲ့အခါမှာဝိညာဉ်ပေါ်လာတယ်အဲ့ဒီဝိညာဉ်ကသောတဝိညာဉ်ခုနသက္ခုဝိညာဉ်နဲ့မတူဘူးဒါသူကအတူပေါ်ဗျာအဲ့ဒီကလေးကဝိညာဉ်မမြဲဘူးဆိုတာထင်ရှားပြီနော်မျက်စိနဲ့ပတ်သက်တဲ့ဝိညာဉ်ကသက္ခုဝိညာဉ်နားနဲ့ပတ်သက်တဲ့ဝိညာဉ်ကြတော့သောတဝိညာဉ်ဒီဝိညာဉ်လေးတစ်ခုတည်းမဟုတ်ဘူးမျက်စိဘာလို့လို့ဆိုအကြောင်းချင်းမတူကြဘူးမျက်စိနဲ့ပတ်သက်တဲ့ဝိညာဉ်ကြတော့မျက်စိနဲ့အဆင်းအာယုံဒီနှစ်ခုကြောင့်ဖြစ်တာကြားသိတဲ့သောတဝိညာဉ်ကြတော့နားနဲ့အတန်အဲ့တော့ဖြစ်တာမတူသည်အကြောင်းမတူသည်အတွက်ကြောင့်ဒီဝိညာဉ်ကြီးကလည်းမတူလို့ဆိုလို့လေနော်နှကောင်းနဲ့အနတ်ဆုံလိုက်တဲ့အခါမှာအနတ်ကိုသိတဲ့စိတ်အဲ့ဒီအနတ်ကိုသိတဲ့စိတ်ဒီပြင်းတဲ့စိတ်လည်းမဟုတ်ဘူးကြားတဲ့စိတ်လည်းမဟုတ်ဘူးသူ့အကြောင်းနဲ့သူဖြစ်လာတာဖြစ်ပြီးပြတ်သွားတာပဲဒါဝိပဿနာကြတော့အဲ့ဒါလို့မြင်ဖို့မြင်ဖို့ပြန်အောင်ကြိုးစားရတာဖြစ်တယ်။နောက်တစ်ခါလျာနဲ့အရသာစုံပြီးတဲ့အခါမှာအရသာသိတဲ့စိတ်ပေါ်တယ်။အဲ့တော့လျာရဲ့အရသာရဲ့ကဒီစိတ်ရဲ့အကြောင်းဖြစ်တယ်။စိဗဝိညာဉ်စိတ်ရဲ့အကြောင်းဖြစ်တယ်။အဲ့ဒီစိဗဝိညာဉ်စိတ်ဒီသက္ခုဝိညာဉ်စိတ်နဲ့လည်းမတူဘူး။သောတဝိညာဉ်စိတ်လည်းမဟုတ်ဘူး။ကတ္တဝိညာဉ်စိတ်လည်းမဟုတ်ဘူး။စိဗဝိညာဉ်စိတ်ကသူ့အကြောင်းနဲ့သူပေါ်လာတဲ့ဟာဖြစ်တယ်။အဲ့တော့ ద్వార 6ပါးမှာဖြစ်နေတဲ့ဝိညာဉ်တွေကသူ့အနေနဲ့သူပဲ။ကာယပတ္တာရနဲ့ဖုတ္တပါယုံဆုံးလိုက်တဲ့အခါမှာထိတိစိတ်ပေါ်တယ်။အဲ့ဒီထိတိစိတ်သည်မြင်သိစိတ်နဲ့မဆိုင်ဘူး။ဘာလို့ဆိုအကြောင်းချင်းမတူကြဘူး။အဲသူ့အကြောင်းနဲ့သူဖြစ်ကြတာကြီးပဲကောင်။နော်။ဒါကြောင့်ဟုတ်လို့ကြည့်လေ။တရားနဲ့စာမျက်လုံးနဲ့ကြည့်လို့ရှိရင်တရားနဲ့စာမကွဲတာရှိတယ်။မကွဲသည့်တဲ့ကြောင့်เนาะစားကိုတရားထင်ပြီးတော့ကော်ဖီနဲ့ထည့်တရားကိုတော့စားထင်ပြီးတော့ဟင်းနဲ့ထည့်ဘာလို့လို့ဆိုရှားကားမှသိတာဒါမျက်စိနဲ့ကြည့်လို့မသိဘူးတချို့ပုံတူးနေမျက်စိကအကုန်မမြင်အကုန်မသိဘူးသူကအရသာကိုမျက်စိကမမြင်ဘူးအတန်းကိုနားကမကြောက်ဘူးဟိုဒီအတန်းကိုမျက်စိကမကြောက်ဘူးနှခေါင်းကလည်းအတန်ကိုမကြဘူးဖလျားကလည်းအတန်ကိုမသိဘူးကိုယ်ကာယကလည်းပဲအတန်ကိုမသိဘူးသူ့အနဲ့သူ့ရဲ့လေမြင်တယ်ဆိုတာမျက်စိကပဲဆောင်ရတယ်ကြားတယ်ဆိုတာကြားနားကပဲဆောင်ရတယ်အနံ့သိတာနှခေါင်းကပဲအရသာကြတော့လျားအထီးတွေ့သိတာကြတော့ကိုယ်ကာယအဲ့တခုနဲ့တခုမတူဘူးသူ့အကြောင်းနဲ့သူ့လာတာဆိုတော့ အကြောင်းမတူသည့်အတွက်ကြောင့်ဒီစိတ်တွေအတူတူမဟုတ်ဘူးလို့ဆိုတာသိတာလေအဲ့တော့စဉ်းစားကြည့်လေသက္ကုဝိညာဉ်စိတ်ကမြင်သည့်စိတ်ကသောတာဝိညာဉ်စိတ်ဖြစ်တာမဟုတ်ဘူးကနဝိညာဉ်စိတ်ဖြစ်တာလည်းမဟုတ်ဘူးဇီဝဝိညာဉ်စိတ်ဖြစ်တာလည်းမဟုတ်ဘူးကာဝိညာဉ်စိတ်တာလည်းမဟုတ်ဘူး။နောက်စိတ်နဲ့အာယုန်နဲ့ပေါင်းမိတဲ့အခါမနောဝိညာဉ်စိတ်မျက်စိနာနာလျှာကာယမပါပဲနဲ့စိတ်သက်သက်နဲ့သိတာကြတော့မနောဝိညာဉ်စိတ်။အဲ့တော့ ద్వార 6ပါးမှာဝိညာဉ်6မျိုးဖြစ်လာတယ်။အဲ့ဒီဝိညာဉ်6မျိုးသည် ద్వార ချင်းနဲ့ကူပြောင်းတာမရှိဘူး။သက္ခုဒွါရမှာဖြစ်တဲ့ဝိညာဉ်စိတ်လေးသည်သူ့ကြောင်းနဲ့သူဖြစ်ပြီးသက္ခုဒွါရမှာပဲချုပ်သွားတယ်။တယ်လီဗီရှင်းကြည့်တဲ့အခါအသေးသေးချာချာစဉ်းစားကြည့်။နော်။မျက်စိကမြင်တဲ့စိတ်ကတစ်ခု။နားကကြားနေတာတစ်ခု။ဒါပေမဲ့အလွန်နှိမ်မြန်သည့်အတွက်ကြောင့်မြင်တာလည်းမြင်တယ်ကြားလည်းကြားတယ်။ပေါင်းဆက်ယူလိုက်တာမှာတော့။ဘာနဲ့တူတုံးဆိုလို့ရှိရင်အဲ့ဒါကို slow motion လောက်ချလိုက်မယ်ဆိုလို့ရှိရင်တော့ကွယ်ပြားခြာနာမှာသိကြတယ်ရုပ်ရှင်တွေကအမှန်တမ်းလှင်းလင်းမြန်မြန်လှုပ်လို့အစိပ်ပိုင်းတွေအများကြီးပဲခြေတော့ကလေးကြွတာတောင်မှအစိပ်ပိုင်းတွေဘယ်တော့များလက်ကလေးလှုပ်တာတည်းမဲ့အစိပ်ပေါင်းအစိပ်ပိုင်းပေါ့များဆိုတော့ slow motion နဲ့ချီချီတခုတခုတခုတခုအများကြီးပဲနော်ပါးစပ်ကလေးလှုပ်တာအတန်းလေးထုတ်တာစတေချာစဉ်းစားကြည့်လိုက်လို့ရှင်အဲ့ဒါတွေကိုပေါင်းစားလိုက်တဲ့အခါကျတော့အာလူပုံစံပြောတယ်ဆိုတယ်ဖြစ်လာတယ်အဲ့ဒီမှာ illusion ဖြစ်သွားတာလူတွေမှာ illusion ဖြစ်တယ်အဲ့ဒါကိုမြတ်စွာဘုရားပြောက်အောင်လို့ဝိပဿနာတရားနဲ့ခုလိုခေါ်တယ်အဲ့တော့ဒီဝိညာဉ်စိတ်တွေဟာမြင်တဲ့ဝိညာဉ်မြင်ပြီးတော့သိတဲ့ဝိညာဉ်စိတ်သည်သက္ခုဝိညာဉ်စိတ်အဲ့ဒါကမျက်စိနဲ့အစဉ်အာယုံကိုအကြောင်းပြုပြီးတော့ဖြစ်တာဖြစ်ပြီးရင်ပြီးသွားပြီသူကနေပြီးသောတာဝိညာဉ်ဖြစ်တာမဟုတ်ဘူး။ဟောသူတခုနှုတ်ဖို့ဆိုရင်ဒီစိတ်တခုတည်းကအကြောင်းနေအများကြီးဖြစ်နေမှာပေါ့။မြင်တာကမျက်စိနဲ့ဆိုင်တယ်။ဒါကြောင့်မို့လို့မျက်စိမမြင်တဲ့ပုဂ္ဂိုလ်ကြတော့ဘာလို့ရတော့အတန်လေးနဲ့ပဲခြေနာ။နာမကြတဲ့ပုဂ္ဂိုလ်ကြတော့လှုပ်ရှားမှုလေးကိုကြည့်ပြီးတော့သူခမဆိုင်လန်ဂွေ့ချ်နဲ့ကြည့်ရအောင်။နော်လူလှုပ်ရှားမှုလေးကိုကြည့်ပြီးတော့သူကသိနေတာ။သူများတို့အပြည့်အဝမခံစားနိုင်ဘူး။ကိုဗစ်တုန်းကအနမ်းပြောက်သွားတဲ့လူတွေပါနားမမရဘူး။ခန္ဓာဝိညာဉ်စိတ်ဖြစ်တော့ရှားထုံးနေလို့ရှိရင်လည်းရတာသိမှာမဟုတ်ဘူး။လူနာယောဂဖြစ်နေတဲ့ပုဂ္ဂိုလ်တွေကာပတာရပြတ်သွားရင်ထိမှမသိတော့ဘူး။အထိတဲ့သိတဲ့စိတ်ပဲဖြစ်တော့။အဲ့တော့အဲ့ဒီ ద్వార 6ပါးမှဖြစ်တဲ့ဝိညာဉ်စိတ်တွေဟာသက္ကုဝိညာဉ်စိတ်ကတဏ္ဍဝိညာဉ်ဖြစ်တဲ့ဆိုရင်အချိန်တစ်ခုယူရလိမ့်မယ်။အခုကတော့မဟုတ်ဘူး။ချက်ချင်းမြင်တယ်၊ချက်ချင်းကြားတယ်၊ချက်ချင်းသိတယ်။တယ်လီဗီရှင်းကြည့်ရင်ပါးစပ်မျက်နှာမျက်လုံးကလည်းချီတယ်၊နားကလည်းထောင်တယ်၊ပဲ့လောကလည်းဝါးသေးတယ်နော်။အဲ့တော့သူ့လုံးတာအကုန်လုံးလင်းလင်းမြန်မြန်ကူပြောင်းပြီးတော့သူကအာယုန်နေခံစားနေတာအဲ့တခုတည်းမှမဟုတ်တာတခုတည်းမဟုတ်ဘူးတခုနဲ့တခုကလည်းဆက်သွယ်မှုမရှိကြဘူးဖြစ်ပြီးရင်ပြက်သွားတယ်အဲ့ဒါကိုမြတ်စွာဘုရားကရှင်းတာအော်သက္ခုနဲ့ရူပယုံဒီနှစ်ခုကိုအကြောင်းပြုပြီးတော့ဖြစ်လာတဲ့ဝိညာဉ်ကိုသက္ခုဝိညာဉ်လို့ပဲခေါ်တယ်ဉာဏ်နဲ့ဝိညာဉ်မဟုတ်ဘူးအဲ့တော့သက္ခုဝိညာဉ်ကတောင်သောတာဝိညာဉ်ဖြစ်မရောက်ဘူးဆိုလို့ရှိရင်ဒီဘွားကဝိညာဉ်စိတ်သည်တန်တရာထဲမှာလဲတယ်ဆိုဘယ်ဝိညာဉ်ဖြစ်မလဲဘယ်လိုလုပ်လဲမလဲသတ်ဖြစ်ပြီးချုပ်သွားပြီလေဖြစ်ပြီးချုပ်သွားတာဘယ်ဝိညာဉ်စိတ်တုံးသူပြောတာတရေဝိဒံဝိညာဏဒီဝိညာဉ်စိတ်သည်ဘယ်နဲ့တန်တရာထဲမှာလဲနေတယ်လို့ပြောတော့ဘယ်ဝိညာဉ်ဖြစ်နိုင်မလို့သွားရတော့မခုပြောင်းပြီးတော့သွားတာမရှိဘူးသူ့နေရာနဲ့သူချုပ်သွားကြတယ်သူ့ကြောင်းနဲ့သူပေါ်လာတာဆိုပြီးတော့မြတ်စွာဘုရားကအဲ့ဒီအလေးကိုရှင်းပြပြီးတော့ယဟန်နေကိုကမ္မထံပေးတယ်ဖုဒ္ဓမိတ္တံဤပတ္တထာအကြောင်းတရားအကြောင်းဖြစ်လာတဲ့ခန္ဓာရုပ်နဲ့နာဒီနှစ်ခုကိုမင်းတို့မြင်အောင်ကြည့်ဖုဒ္ဓဆိုတာဖြစ်လာ ဖြစ်လာတာဘာဖြစ်တာလဲရှုံးတဲ့နာမည်ဖြစ်တယ်ဥမာမဲမြင်တယ်ဆိုတဲ့နေရာမှာဘာဖြစ်တာလဲမျက်စိရဲ့အစင်းရဲ့ရုပ်တရားပေါ်လာတဲ့စိတ်ကနတ်တရားဘာဖြစ်တာတော့ဆိုရုံးတဲ့နာဖြစ်တာရှုပ်တရားနဲ့နတ်တရားဖြစ်တာအဲ့ဒီဖြစ်လာတဲ့တရားကိုပဲရှုနော်မျက်စိရှိတယ်အစင်းရှိတယ်မျက်စိနဲ့အစင်းကိုကြည့်ပြီးတော့မြင်သိစိတ်ဖြစ်တယ်အဲ့ဒီရုံးနံကိုမြောင်းကြည့်အဲ့ဒါပဲရှိတယ်ဒီထက်မှတရားဝါမရှိဘူးမြင်တာဘသူမြင်တာလဲလို့မေးလို့ရှိရင်ငါမြင်တယ်ဆိုငါဆိုတာဘသူလဲငါမှမျက်စိရှိလားငါမှအစင်းရှိလားငါစိတ်ကိုခေါ်လာလားဆိုမျက်စိကန်းနေပဲငါလာတော့စင်မရှိရင်လည်းပဲလာပြီးတော့မြင်သိစိတ်ဖြစ်အဲ့တော့အကြောင်းသုံးခုစုံတာအကြောင်းတစ်ခုစုံလို့စကုအင်းရင်းစိတ်ဖြစ်တာအင်းရင်းစိတ်ကအဲ့ဒီအကြောင်းကြောင့်ဖြစ်လာတာအဲ့တော့အကြောင်းကိုမှီပြီးတော့မှအကျိုးဖြစ်တာဖြစ်သည့်အတွက်ကြောင့်သူ့ဟာသူ့ယက်တိနိုင်တာမဟုတ်ဘူးနော်အကြောင်းရှိမှဖြစ်တယ်ဆိုတာသိကြတယ်အဲ့ဒါကိုဖူဒမိတ္တန်ဒီပတ္ထာတဲ့ရှုပ်တရားနတ်တရားဖြစ်ရှုမြင်ကြတဲ့ပြီးတော့မှအကြောင်းကိုလည်းရှာကြည့်တယ်တရဟာရသမ္ပဝန္တိပတ္ထာအဲ့ဒီဘူတဆိုတဲ့ယုံနာတရားဟာအကြောင်းကြောင့်ဖြစ်တယ်ဆိုတာကိုလည်းမင်းတို့အသိဉာဏ်နဲ့မြင်အောင်ကြည့်ကြရတဲ့တရဟာရနိရောဓယံဘူတံတံနိရောဓဓမ္မတိပတ္ထာအဲ့ဒီအကြောင်းတရားချုပ်သွားရင်ခုနကဖြစ်လာတဲ့ဟာလည်းချုပ်သွားတယ်ဆိုတာကိုမင်းတို့မြင်အောင်ကြည့်အကြောင်းမရှိရင်မဖြစ်ဘူးဆိုတာထင်ရှားတယ်အကြောင်းရှိလို့ဖြစ်တယ်အကြောင်းချုပ်ရင်သူလည်းချုပ်သွားတယ်ဆိုပါစို့မြင်နေဆိုတဲ့နေရာမှာမျက်စိကန်သွားတယ်မမြင်တော့မြင်နေစိတ်ဖြစ်နိုင်တော့နှကောင်းတော့ရှိတယ်အနှံ့ပြောင်းနေခန္ဓာဝိညာဉ်စိတ်ဖြစ်ဘူးနော်အဲ့တော့ဖြစ်တယ်ဆိုတာအကြောင်းရှိလို့ဖြစ်တယ်အကြောင်းချုပ်ရင်မဖြစ်တော့စီဟာလက်နဲ့ပုတ်လိုက်တဲ့အချိန်လေးမှာစီတန်ထွက်လာတယ်နော်တစ်ခါပုတ်တစ်ခါပဲထွက်မယ်နှစ်ခါမထွက်ဘူးနှစ်တန်မထွက်ဘူးတစ်တန်မထွက်ဘူးအဲ့ဒါလိုပဲဝိညာဉ်လည်းအကြောင်းကြောင့်ပေါ်လာတာပဲဖြစ်တယ်မပုတ်ရင်ရက်နေတယ်ပုတ်မဲ့လို့မရှိမှဖြစ်ဘူးဝိညာဉ်လည်းတုတ်တူပဲမျက်စိနဲ့အစင်းဆုံးမှသကုဝိညာဉ်ဖြစ်တယ်နားနဲ့အတန်ဆုံးမှသတ္တဝိညာဉ်ဖြစ်တယ်မဆုံးရင်မဖြစ်ဘူးဟောအဲ့တော့ထာဝရဆိုတာမရှိဘူးလို့ဆိုလို့တယ်နော်ထာဝရသတ္တရဆိုတာမရှိဘူးလို့ယေဆောဗျာအဲ့ဒါကမ္မထံပေးတာပဲအဲ့ဒါကိုရှုမြင်နေဆိုတဲ့နေရာမှာမျက်စိနဲ့အစင်ကယုတ်တရားပြင်သိစိတ်လေးကနတ်တရားထို့တူပဲနားနဲ့အတန်ယုတ်တရားအတန်ကိုသိတဲ့စိတ်လေးကနတ်တရားနှာခေါင်းနဲ့အနတ်ရှုပ်တရားအနံ့ကိုသိတဲ့စိတ်လေးကနန္တရားလျှာနဲ့အရာသာရှုပ်တရားယတာကိုသိတဲ့စိတ်လေးကနန္တရားအထီးတွေ့နဲ့ကာပတာရာရှုပ်တရားထိတိစိတ်ကနန္တရားစိတ်နဲ့အာယုနဲ့ကရှုပ်တရားနန္တရားနှစ်မျိုးလုံးဆိုင်နေသိတဲ့စိတ်ကနန္တရားတော့ကြည့်လိုက်မယ်ဆိုရင်ယုံနာလွယ်တာပါတစ်ခုမှမဖြစ်ဘူးဒီဆိုင်ရဆိုင်ရအကြောင်းတွေကြောင့်မို့လို့ဖြစ်နေတယ်ဆိုတာကိုမြတ်စွာဘုရားကမြင်အောင်ကြည့်တဲ့အဲ့ဒါကိုကောင်းကောင်းမြင်လိုက်တာနဲ့တပြိုင်နက်နော်အကြောင်းရှိရင်ဖြစ်တယ်အကြောင်းချုပ်ရင်ချုပ်တယ်ဆိုတဲ့အသိဉာဏ်ဝိပဿနာဉာဏ်နဲ့ရှုမြင်နိုင်ရမယ်မရှုမြင်ရင်ဘာဖြစ်လဲစဉ်းစားကြည့်လိုက်အဲ့ဒါလို့မရှုတဲ့အခါဘာဖြစ်လာတော့မျက်စိနဲ့အစင်အာယုံကိုမြင်ပြီးမြင်တဲ့အခါမှာနှစ်သက်စရာအစင်အာယုံပေါ်မှာဆိုလို့ရှိရင်တွေ့တာမှုဖြစ်သွားတယ်ကိုမကြိုက်တဲ့အစင်အာယုံဆိုလို့ရှိရင်ဒေါသဖြစ်တယ်မကြည့်ချင်ဘူးပေါ့မကြည့်ချင်တဲ့စိတ်ကံသာဖြစ်တယ်နော်ကိုမနှစ်သက်တဲ့ဟာဆိုရင်ဒေါသဖြစ်တယ်အဲ့တော့ကိုကာယနဲ့ပတ်သက်လာတဲ့တတိကလည်းကင်းလွတ်နေတယ်တတိမရှိဘူးပေါ့တတိမရှိတော့မဖြစ်တော့ဆိုသူ့ရဲ့စိတ်တွေကလည်းပဲဟိုကာမဂုဏ်အာယုန်ကြီးရဲ့လက်စားမှုကိုခံနေရတယ်အဲ့ဒီကာမဂုဏ်အာယုန်ကြီးရဲ့လွတ်လန်းဆိုတဲ့ အကြောင်းတရားကိုလည်းသူမသိဘူးမသိတဲ့အခါကျတော့နော်ကာမဂုဏ်အာယုနေရဘယ်မှာချုပ်ငိမ့်နေဆိုလည်းသူမသိဘူးမသိတဲ့အခါကျတော့ဘာဖြစ်တုံးဆိုရင်အနုရောဓဝိရောဓနှစ်ခုဖြစ်လာတယ်မျက်စိကမြင်လိုက်တဲ့အစဉ်အာယုပေါ်မှာအနုရောဓလိုက်လျောခြင်းဆိုတဲ့တဏှာဝိရောဓဆန့်ကျင်ခြင်းဆိုတဲ့ဒေါသအဲ့နှစ်ခုဖြစ်လာအနုရောဓဝိရောဓနှစ်ခုဖြစ်လာတဲ့အခါမှာခံစားချက်တွေပေါ်လာတယ်ကြိုက်ရင်ဒုက္ခဝေဒနာမကြိုက်ရင်ဒုက္ခဝေဒနာအဲ့တော့ဝေဒနာတွေပေါ်မှာတစ်ခါဆွဲလန်းနှစ်သက်မှုဆိုတဲ့တဏှာတွေပေါ်လာတယ်အဲ့ဒီဆွဲလန်းနှစ်သက်မှုပေါ်လာလို့ရှိရင်အဲ့ဒီဆွဲလန်းမှုဆိုတဲ့နှစ်သက်မှုကနန္ဒီဆွဲလန်းမှုကဥပါဒံဥပါဒံကြောင့်တစ်ခါကံတရားတွေဖြစ်ကံတရားတွေကြောင့်ဘဝရဘဝရတဲ့အခါမှာဥကျင်နာခြင်းနဲ့ကြုံရတယ်ပြီးတော့ဒုက္ခတွေအလုံးဆက်သွားတယ်အကြောင်းတရားပရိစ္ဆေသူဘာနဲ့ဆက်ပြီးတော့မြတ်စွာဘုရားဟောလိုက်တာနော်အဲ့ဒါကြောင့်မို့ဝိပဿနာမြင်နဲ့ကြည့်တဲ့အခါကျတော့ရှုပ်နာမတဝါတရဝါဆိုတာမရှိဘူးမြင်ခြင်းဆိုတဲ့နေရာမှာမျက်စိရဲ့အစဉ်အာယုံရဲ့မြင်သိစိတ်ရဲ့ဒီသုံးခုဖြစ်ခြင်းသာဖြစ်တယ်။ထိကြတဲ့မှာသူတို့သုံးခုကိုဖယ်လိုက်လို့ရှိရင်တခြားဘာမှမရှိတော့ဘူး။ဒီသုံးခုပေါင်းစုံလိုက်လို့ဖြစ်တယ်။စဉ်းစားကြည့်လေလူတွေခီးသွားတဲ့အခါကားနဲ့သွားတယ်။ကားနဲ့သွားတဲ့အခါမှာဒရိုင်ဘာကကားမောင်းတယ်လို့ပြောတယ်တကယ်တော့ကားပြေးနေအောင်ကဒရိုင်ဘာအလုပ်ထားလည်းမဟုတ်ဘူးသူ့လုပ်ပဲသူ့လုပ်ကြတယ်အလုပ်အကြောင်းတရားတွေပေါင်းစပ်လိုက်တာဘာတွေပါတော့ဆိုအင်ဂျင်ရှိရမယ်ပက်ထရိုရှိရမယ်နော်ပက်ထရီရှိရမယ်အခြားကားရဲ့အင်္ဂါစိတ်ပိုင်းတွေရှိရမယ်ဘင်းရှိရမယ်နောက်ပြီးတော့ဒရိုင်ဘာရှိရမယ်အဲ့ဒီအကြောင်းတွေကတခုခုချွေရင်းသွားရင်ကားသွားလို့မရဘူး driver ကသူ့မောင်းတာပါလို့ပြောပေမဲ့လို့အင်ဂျင်ထဲမှာဓာတ်ဆီကုန်နေရင်သူ့မောင်းလို့မရဘူးဘိန်းပေါက်နေရင်သူ့မောင်းလို့မရဘူးဝါယာတစ်ချောင်းပြုတ်နေရင်သူ့မောင်းလို့မရဘူးအဲ့တော့ driver ကသူ့ရဲ့အလုပ်က drive ပဲမောင်းတဲ့ကိစ္စလေးတခုပဲသူ့လုံးနိုင်တယ်သူ့လုံးနိုင်တာတာပဲသူကဘိန်းလို့ကတ္တရလမ်းပေါ်မှာမပြေးနိုင်ဘူး။အင်ဂျင်လို့လည်းဘိန်းလဲအောင်မလုပ်နိုင်ဘူး။စီးလို့လို့မိပေါအောင်မလုပ်နိုင်ဘူး။ဘက်ထရီလို့အင်ဂျင်ဆောက်အောင်မလုပ်နိုင်ဘူး။နော်။အဲ့တော့ကိုယ်လုံးပဲကိုယ်လုံးနေကြတာ။အားလုံးပေါင်းဆက်လိုက်တဲ့အခါကျတော့မှကားပြေးသွားနေတယ်ဆို။အဲ့ဒီသဘောပဲ။လူမှလည်းပဲနန္တရားနဲ့ယုတ်တရားနှစ်ခုသာဖြစ်တယ်။နန်းကလှုပ်ချင်တဲ့ယုတ်ကနေလုပ်တယ်တခုစီခွဲထားလိုက်လို့ရှိရင်ဘယ်သူမှစွိုက်တတိမရှိတော့ရှုံးတဲ့နာနှစ်ခုပေါင်းလိုက်တဲ့အခါမှာစားတယ်သွားတယ်လာတယ်တွေ့တော်တယ်ဆင်ញင်တယ်ဒီလုပ်ငန်းတွေကဖြစ်လာတာတခုစီ separate ခွဲထားလိုက်ရင်မရတော့မဖြစ်တော့เนาะအဲ့ဒီသဘောပဲအဲ့ဒါလို့မြင်တဲ့အမြင်ကိုမြတ်စွာဘုရားကယထာဘုဒ္ဓံသမပညာယသုတ္တသုဒိဋ္ဌံမံကန်တဲ့အတိုင်းမြင်မှာတကယ်ရှိတယ်မြင်စမ်းငါလို့မြင်လိုက်တာဒီထက်မှငါဘာသူလဲတကယ်ရှိနေတာမျက်စိရဲ့အစဉ်အာယုံရဲ့မြင်သိစေတာပဲရှိတယ်ငါကဘယ်မှာလဲရှာကြည့်မင်းငါမတွေ့တော့သစ်ပင်တစ်ပင်ပဲချစ်ကြည့်ပါလားသစ်ပင်တောင်မှပျောက်သွားတယ်ကားဆိုတာလည်းပျောက်သွားတယ်။ကဲသစ်ပင်ကိုစဉ်းစားကြည့်လိုက်။လူတယောက်ကပြောနေတယ်လက်ညှိုးထိုးပြီးတော့သူသစ်ပင်လို့ပြောတယ်။အဲ့ဒါကိုအစိပ်ပိုင်းတွေကိုတစ်ချက်စိုက်ပြီးတော့မေးကြည့်လိုက်။သစ်ပင်ကြီးကိုလှီးလှဲလှီးပြီးတော့ဖြတ်ခုတ်ဖြတ်ပြီးတော့အမြင့်ကတစ်ချာပင်စည်ကတစ်ချာအကိုင်းတစ်ချာအရွက်တစ်ချာအသီးတစ်ချာအပွင့်တစ်ချာထားလိုက်။ထားပြီးတော့မင်းပြောတဲ့သစ်ပင်အပြစ်ကိုကြိုက်ပြီးမေးဒါသစ်ပင်လားလို့ဆိုသူဘယ်လိုပြောမလို့ဟာဒါသစ်ပင်မဟုတ်ဘူးအပြစ်ပ ပင်စီကိုကင်ပြီးမေးဒါသစ်ပင်လားလို့ဆိုဒါသစ်ပင်မဟုတ်ဘူးပင်စီပဲအကိုင်းကိုကင်ပြီးမေးရတာဒါသစ်ကိုင်ပဲအရွက်ကိုဆိုဒါဒါသစ်ရွက်ပဲအပွင့်ကင်ပြန်တော့ဒါအပွင့်ပဲအသီးကင်ပြီးမေးပြန်တော့ဒါအသီးပဲဖဲမလဲမင်းပြောတာသစ်ပင်ခွဲခြားစိတ်ပြလိုက်သစ်ပင်ပြောက်သွားပြီအဲ့ဒါလို့ပဲအနလိုက်စ်လုံးလိုက်လို့ရှိရင်ပျောက်သွားလို့ရှိရင်ဒါသဘုဒ္ဓပိုင်းမှာရှိတယ်အစ်စ်မှမဟုတ်ဘူးဆိုတာသဘောပေါက်ရတယ်ပေါ့ထို့တူပဲမင်းပြောတဲ့ငါမြင်နေငါမြင်နေပြောတာငါကပဲဟာလေသူမြင်နေဆိုရင်သူဆိုတာဘာသူပြောတာလဲမျက်လုံးကိုပြောတာလားအစဉ်အယုံကိုပြောတာလားမြင်သိစိတ်ကိုပြောတာလားအာမြင်သိစိတ်ကလည်းငါလည်းမဟုတ်ဘူးမျက်စိကလည်းငါလည်းမဟုတ်ဘူးအစဉ်အယုံလည်းဒီသုံးခုဟန်ချက်ညီးနေလို့သာမြင်နေစွာဖြစ်တာမျက်စိပြတ်သွားရင်လည်းမြင်နေစွာမလာတော့ဘူးအစင်အယုံမထင်ဘူးဆိုလည်းမြင်နေစွာအိပ်ပျော်နေရင်လည်းဝိညာဉ်မလာဘူးဟုတ်အဲ့တော့သုံးခုပေါင်းစုံမှဟန်ချက်ညီးနေပါဒီမြင်နေစွာဖြစ်တာအဲ့တော့ဘုသူ့ကိုငါခေါ်မလဲဆိုခေါ်စရာမရှိတော့အဲ့ဒါကိုပြောတာယထာဘုဒ္ဓံသမ္မပညာယထထပံမင်္ဂလာညံမြင်နေကြည်ပါတဲ့မြတ်စွာဘုရားအဲ့လိုကြည်ခိုင်းနော်အဲ့ဒီလိုသိလို့ငါဆိုတာမရှိဘူးသဘာဝတရားတသက်လို့သာမြင်တဲ့အမြင်ကိုငါရဲ့ဝိပဿနာဉာဏ်လေးကငါအမှန်မြင်တာကောင်းလိုက်တာလို့မင်းတို့တွေ့တာပို့လားလို့ဆိုမတွေ့တာနဲ့တဲ့အဲ့ဒါအဲ့ဒီသွားပြီးတော့မတွေ့တာနဲ့တဲ့ငါဟောတဲ့တရားကိုမင်းတို့မှတ်ထားတဲ့ငါကတရားကိုဖောင်နဲ့ဥပမာပေးပြီးတော့ဟောထားတာ။နော်။ဖောင်နဲ့ဥပမာပေးပြီးတော့ဟောထားတာ။ဖောင်နဲ့ဥပမာပေးတယ်ဆိုတာလှေထားပါတော့ဖောင်ဆိုတာလေကိုပြောတာ။ဟိုဘက်ကန်းကူးကျင်လို့ရှိရင်လှေစီးပြီးတော့ကူးတယ်။အဲ့တော့ဒီလှေကိုအသုံးပြုတာဘာအတွက်တုံးဆိုရင်ဟိုဘက်ကန်ရောက်ဖို့ပဲအသုံးပြုတာ။ပြီးတဲ့အခါကျတော့ဒီလှေကြီးနဲ့ငါကူးခဲ့ရတာဒီလှေကြီးကအဖို့တန်နဲ့ငါသွားရယူသွားမယ်ဆိုဆုပ်ကင်ထားဖို့မဟုတ်ဘူးတဲ့။တရားတော်မှာမြတ်စွာဘုရားဝိပဿနာတရားတော်ဆုတ်ကင်ထားရမှာမဟုတ်ဘူးဆိုပြီးတော့ကုံလူပမာဖောင်ရဲ့ဥပမာနဲ့မြတ်စွာဘုရားတရားကိုဟောထားတာကုံလူပမာမယဓမ္မောထေတိတော်ကုံလူပမောမယဓမ္မောထေတိတော်ဖောင်နဲ့လေနဲ့ဖောင်နဲ့ဥပမာပေးထားတာတဲ့မင်းတို့ကုဖို့တက်တက်ပဲတွေ့တာဖို့မဟုတ်ဘူးငါဝိပဿနာညာငါမြင်နေကောင်းလိုက်တာလို့တွေ့တာဘို့မဟုတ်ဘူးတဲ့ကုံတုပမန်ခောဓမ္မံဒေတိတံအာသနေယအဲ့ဒါကိုသိအောင်လုပ်ပါဓမ္မပိဩပါတဗ္ဗပကေဝအာတမဆိုမြတ်စွာဘုရားကဒီကုန်းချုပ်ပြောလိုက်တဲ့ကတရားတောင်ဆုတ်ကင်ထားစရာမရှိဘူးဓမ္မကိုတောင်းဆုံးကြိုက်မထားရဘူးဆိုရင်အတ္တမဆိုတာပဲလို့လို့ဆုံးကြိုက်ထားမလဲဓမ္မနဲ့အတ္တမမှာဓမ္မကိုတောင်းမှဖယ်ရှားပြရမယ်ဆိုလိုတာကဟိုဘက်ကရောက်သွားရင်မလို့တော့ဟောတအားကိုကြိုက်ထားဖို့မဟုတ်တော့ဟိုဘက်ကရောက်သွားရင်ထားခဲ့ဖောင်းဆိုရက်စိတ်ကမှပဲထားပြခဲ့သွားကိုသွားခြင်းနဲ့စီနော်ဓမ္မတောင်မှအဲ့ဒါလို့ထားခဲ့ရတာအာဓမ္မဆိုတာတော့ထဲမပြောနဲ့တော့တဲ့မြတ်စွာဘုရားအကုန်လူပမဒိဋ္ဌနာအဲ့တော့အဲ့ဒီအမြင်ကိုပါမစွဲလန်းရဘူးဆိုပြီးတော့ဟောလိုက်တာဖြစ်တယ်ဒါကတတ္တတာနဲ့ပတ်သက်ပြီးတော့ဝိပဿနာခြင်းစဉ်လေးတစ်ခုမြတ်စွာဘုရားကမဟာတဏ္ဍသင်္ခယသုတ်တံမှာဟောထားတာကိုအနှစ်ချုပ်ထုတ်ပြီးတော့ဟောတာဖြစ်ပါတယ်เออเช็คอินทรอดิปริตปองโนตัตตะวาระဆိုတဲ့အစွန်းဥစ္စေတာဝါရဆိုတဲ့အစွန်းဖယ်ရှားနိုင်ဖို့ရအတွက်ပရိစ္ဆသဥပ္ပအမြင်နဲ့ရှုတရားနတ်တရားဒီနှမျိုးကသာပြင်အောင်ဝိပဿနာဉာဏ်ဖြင့်ကြည်နိုင်မှသာလင်အစွန်းတစ်ဖက်ကိုရှောင်ရှားတဲ့မင်္ဂနဲ့လမ်းကြောင်းကိုတွေ့မှဖြစ်တယ်ဆိုတာကိုစီကိုစီမှတ်သားပြီးတော့မင်္ဂနဲ့အမြင်တစ်ခုရအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်းရှေးသက်ချအရှင်ဖေယားဖ ဖရာတွေ့တော်တို့သည
်
ဓမ္မအတိညာဓမ္မ
အတိညာ
ရရှိမှတာလေရ
ရှိမှတာလေနိဗ္ဗ
ာန်ချမ်းသာကိုန
ိဗ္ဗ
ာန်ချမ်းသာကိုမြတ်မောပြုနိုင်ပါသောကြောင့်
ဓမ္မအတိညာ
ဓမ္မအတိညာ
ရ
ရှိစေယံ
ရရှိစေယံ
ရှိတန်းကြလျက
်
ဓမ္မတပင်ဓမ္မတပင
်
စင်ခြင်းပါစင်ခ
ြင
်း
ပ
ါပြုလုပ်ကြ၍
အ
မတဒါနအမတဒါန
ဓ
မ္မဒါနဓမ္မဒါနတရားအလှူတော်ကိုတရားအလှူတော်ကိုပေးလှူကြပါကုန်၏ပေးလှူက
ြပါကု
န်၏တရားတော်မြတ်ကို
တ
ရားတော်မြတ်ကိုရှုသေးလိမ့်မြတ်စွာ
မမ
တသာအာယုန်ထားလေအာကြကြပါကုန်၏တရားတော်မြတ်ကို
တရ
ားတော်မြတ်ကိုတတဝဝတ္ထုအစစရုပ်ဖြင
့်
ပူဇော်ကြပါကုန်၏ယနေ့ယခုအထုပ်ပြုလုပ်ကြရသောဤကောင်းမှုဤကုသိုလ်စုစုသည
်
ဧဗံချမ်းသာဤအကြောင်းထောပံဖြစ်ပါစေတည်း
ဤ
ကောင်းမှုဤဖို့ပါကကိုအမိအဖအဖို့ဖွာဆွေမျိုးညတိတို့ဟာကုသိုလ်အမ
ြ
ဝေငါပါကုန်ဤသာသနာတော်ဆောင်နှက
်
လောကဆောင်နှက်တို့ဟာကုသိုလ်အမြကုသ
ိုလ်အမြ
ဝေငါပါကုန်၏ဝေငါပါကုန်၏31ဘုံ
31
ဘုံရှင်ဒီကုံသော
တ
ုံးစုံများစွာ
တ
ုံးစုံများစွာတတဝတို့သည
်
ကုသိုလ်အမြ
ကုသိုလ်အမြ
ကိုစီရာကြကုန်သည်ဖြစ်၏
က
ုသိ
ုလ်အမ
ြကိုစိတ်နှင့်ဖြာချမ်းသာကြသည
်
ဖြစ်ကြပါစေကုန်သတည
်း
မမိတ်ဆွေအပေါင်းတို့ခင်ဗျာကျေးဇူးတော်ရှင်ပါမခတ်ချုပ်ဆရာတော်ဘုရားကြီးအွန်လိုင်းတရားပွဲများမနက်ဖြန်ညမှစ၍ခိတရနာမီဖြစ်ပါကြောင်းဓမ္မမိတ်ဆွေအပေါင်းတို့အားအတိပီးကြီးညာအပ်ပါသည်ခင်ဗျာ